ကျွန်တော်ညံဝဲအောင်ပါခင်ဗျာမြန်မာနိုင်ငံတွင်ဆန္ဒပြနေသူတွေနဲ့ရပ်သားပြည်သူတွေကိုစစ်တပ်နဲ့ရဲကအခုရပိုင်းတွင်အကြမ်းဖက်နေနေမှုတွေများလာတာကြောင့်ဒီလိုရက်တွေကိုအများဆုံးရပ်တန့်စေဖို့နဲ့တောင်ဝန်ရှိသူတွေကိုနိုင်ငံတကာကရှိရောက်တဲ့ဒဏ်စာပေးဆွမှုတွေလုပ်ဖို့အမေရိကန်ကနေဒါနဲ့ဂျပန်နိုင်ငံတွေမှာပုံသဏ္ဍာန်မျိုးစုံနဲ့ဆန္ဒပြတိုက်တွန်းနေကြတဲ့အကြောင်းကိုတင်ပြချင်ပါတယ်အမေရိကန်ပြည်သူအစိုးရရုံးဆိုင်ရာဝါရှင်တန်ဒီစီမြို့တော်မှာတော့အလင်းရောင်လူငယ်များအဖွဲ့ကဦးစီးပြီးရာနဲ့ချီတဲ့မြန်မာပြည်သူတွေစနေနေ့နေ့လယ်ပိုင်းကစစ်တမ်းရုံးရှိနဲ့ဒုလရေးကြောက်တိုင်ကွင်းမြေမှာတွားရောက်ဆန္ဒပြခဲ့ကြပါတယ
်။ကျွန်တော်ဒီနေ့ဆိုလို့ရှိရင်လူဦးရေတာပထမဆုံးရပ်ပါခင်ဗျာ။အဲ့တော့ဒီမှာရှယ်ဟာအနေရောင်လူငယ်များဆိုကျွန်တော်ဒီမြန်မာလူငယ်အဖွဲ့ကနေပြီးတော့မှသူတည်ပြီးတော့မှကျွန်တော်တို့ channel ဒီမှာရှိတဲ့တိုင်းရင်းသားလူငယ်အဖွဲ့ပြည်ပေါင်းနဲ့ထိတ်ဆက်ပြီးတော့မှဒီဆန္ဒပြပွဲကိုတင်ခဲ့ရဖြစ်ပါတယ်။နေရာနှစ်ခုပါခင်ဗျာကျွန်တော်တို့ပထမတစ်နေရာတော့မြမစစ်တန်ရုံရှိမှာကျွန်တော်တို့ပြပါတယ်ပြီးလို့ရှင်အစ်တန်ရုံကနေပြီးတော့မှဒီ၆တန်ရုံကျွန်တော်တို့ခြေတက်လမ်းလျှောက်ပြီးတော့မှဆန္ဒပြပါတယ်အခုဆိုလို့ရှင်ဒီလမ်းမှာ97ဒီဟိုငါးပြည့်တကယ်ကိုအကူအညီတွေဒီ generation တွေကိုသူတို့ဈာမတွေကမှ ESF ပြစ်တက်နေတယ်သူတို့ကမတရားတစ်ဖြစ်လက်နက်အားကိုးနေကြီးသူတွေကိုတတ်ဖြတ်နေတဲ့ဟာတွေကိုတကဘာလုံးကလည်းမြင်နေပါတယ်အဲဒီတော့ငါးပြည့်လမ်းမှာရှိတဲ့လူငယ်တွေအကုန်လုံးသူတို့တွေအခုခံစားနေရတဲ့အတိုင်းကျွန်တော်တွေခံစားနေရတဲ့ဆိုတဲ့ဟာကိုကျေးဇူးကျွန်တော်တို့တို့နဲ့အကုန်လုံးတပေးတဲ့တသားလေးရှိနေတယ်ဆိုတဲ့ဟာကိုကျွန်တော်တို့ဆုတ်ဖို့ပြသတဲ့နေရာတွေကြောင့်အဓိကလွတ်ဆောင်ကြတာဖြစ်ပါတယ်ခင်ဗ
ျအလင်းရောင်လူငယ်အဖွဲ့တောင်ဝန်ကကိုထိုက်ပြောပြသွားတာပါညောင်မျိုး Times Square ပန်းညမှာလဲအမေရိကန်လူမျိုးတွေရောမြန်မာပြည်သားတွေပါယာနဲ့ချီပြီးစုပေါင်းဆန္ဒထုတ်ဖော်ပြကြပြီးမြန်မာစစ်တပ်ကိုဖိအားတွေပိုးပေးနိုင်အောင်လွတ်ဆောင်နေတယ်လို့ဆန္ဒပြပွဲမှာပါဝင်သူမတ်ရှင်မင်းကပြောပါတယ်
အဓိကရည်ရွယ်ချက်ကမြန်မာပြည်မှာခုအစိုးရမဲနေတာမဟုတ်ဘူးအစိုးရလက်ရှိမှာရှိနေတယ်။2020 November လ January 11မှာရွေးကြပြီးတော့တင်ထားတဲ့လွတ်တော်ကိုယ်စားလှယ်တွေကနေပြီးတော့တိစောက်ထားတဲ့ CRPH ဆိုတာတကယ်ဟိုတရားဝင်ရှိပါတယ်။ပြီးတော့ကျတော့မင်းအဝိုင်ဦးဆောင်တဲ့စစ်တပ်ဆက်ကနိုင်ငံကိုအကြမ်းဖက်သိမ်းပိုက်တဲ့ဟာမအောင်မြင်သေးဘူး။သူတို့ကသမီးတို့ရဲ့ဂါဗာမန့်ပုတ်ပါဘူး။ CRPH ကလည်းဒီတမိတ်ဂါဗာမန့်ဖြစ်တယ်ဆိုတာကိုဒီ US နဲ့တခြားနိုင်ငံတွေအားလုံးကပြည့်ပြည့်စုံစုံထောက်ခံမှုအတွက်ကိုလှုံ့ဆော်တဲ့ပွဲပါဒီဆန္ဒပြပွဲရတယ်။ပြီးတော့အခုလေဒီ US House of Representatives ကနေပြီးတော့ဒီ bill တစ်ခုထုတ်တယ်လေ143ဆိုတာမြန်မာနိုင်ငံကဒီအစံဖက်အာဏာပိုင်ရှင်တွေကိုခရီးရောက်ဆက်ရှင်လုပ်ဖို့မြန်မာနိုင်ငံစစ်ကိုစစ်ဖို့ပြီးရဲ့ movement ကိုထောက်ခံမှုရဲ့အတွက်ကို Congress ကတရားကိုတင်လိုက်တယ်လေ။အဲ့ဒါကို House of Representatives ကို Senator တွေကလက်ခံမှုအတွက်ကိုအခု American တွေကိုအဲ့ဒါကိုလည်းတိုက်တွန်းနေတာဒီနေ့ကလေ။
အမေရိကန်နောက်ဘက်ရှန်ဆန်ဖရန်စစ္စကိုမြို့ဘေးအေရီးယားတစ်ဝက်မှာရှိတဲ့မြန်မာ200ဝန်းကျင်ကလည်းတရုတ်ကောင်စီဝင်ရုံးရှိတွားရောက်ဆန္ဒပြခဲ့ကြတယ်လို့ဒေါ်မြတ်မြတ်မိုးကပြောပါတယ်
ကျွန်တော်ဒီနေ့ဒီဆန်ဖရန်စစ္စကိုမြို့ပေါ်မှာရှိတဲ့တရုတ်ကောင်စီဝင်ရုံးရှိမှာသွားပြီးတော့ဒုတိယအကြိမ်မြောက်ကျွန်တော်တို့ဆန္ဒပြတာပါဟိုဆန္ဒပြရခြင်းရည်ရွယ်ချက်ကတော့ဒီ China ဒီ Communist ပေါ့နော်Communist Party ကနေပြီးတော့မြန်မာစစ်ကောင်စီပေါ်မှာအဲထုတ်ကင်မှုနဲ့ဒီလိုတရားမဲ့အာဏာသိမ်းမှုကိုသူ့အနေနဲ့ပြည်တွင်းရေးပါလို့ပြောထားတဲ့အပြင်အခုလိုကျမတို့ရဲ့လူငယ်တွေကိုတတ်ဖြတ်နေတဲ့အပေါ်မှာလည်းသူတို့ဘက်ကနေပြီးတော့ပြင်းထန်စွာရှုံချမှုမရှိတဲ့အတွက်ကြောင့်မလို့ကျမတို့ကသူတို့ကိုရှုံချဆန္ဒပြကြောင်းဆန်ဖရန်ဘေးအေရီးယားမှာရှိတဲ့မြန်မာအားလုံးကသူ့ပြီးတော့ဆန္ဒပြတာပါ။
အလားတူကနေဒါနိုင်ငံကွီးဘက်ပြည်နယ်မွန်ထရီယယ်မြို့မှာရှိတဲ့စစ်ကောင်စီကမှန်ရန်သားတဲ့အစ္စရေးလူမျိုးကနေဒါနိုင်ငံသားအလီဗန်မနာရှက်ရဲ့လော်ဘီကုမ္ပဏီရှိမှမြန်မာနဲ့တိုင်းသားတွေစနေနေ့ကပဲရောက်ဆန္ဒပြခဲ့ကြတယ်လို့တိုရန်တိုမြို့ကကိုအောင်မိုးကပြောပါလေ
။အဲ့ဒီအစ္စရေးလော်ဘီကကနေဒါထဲမှာသူတို့ကသူတို့ရုပ်တွေပါနေနဲ့သူတို့ချေချေဖွင့်ထားတဲ့အနေအထားကျွန်တော်တို့တွေ့တယ်ဗျ။နောက်တစ်ခုကအခုဗမာပြည်မှာသူတို့ကအဲ့ဒီစစ်အုပ်စုနဲ့ပေါင်းပြီးတော့လုပ်တယ်ဆိုတော့ဒီကနေဒါမှာကအမေရိကလိုပဲလေ။ဒီစေအုပ်စုကအကြီးပိုင်းတွေကိုကျင်းမာအဖြစ်ကျွန်တော်တို့ဆန့်ရှင်းလုပ်ကြတယ်လေအဲ့တော့ဒီကနေဒါဥပဒေအရကြီးမဲ့ဆိုရင်သူတို့လုပ်တာကအင်ဂျင်နီယာဖြစ်နေတာပေါ့သူတို့အဲ့လိုလုပ်နေတဲ့ဟာကိုအဲ့ဒီအနေဆုံးသူတို့ရဲ့မြို့ခန့်လေးပြီးသွားမယ်နောက်သူကြီးနဲ့အစိုးရစုကရှိသေးတယ်အဲ့ဒီအစိုးရလေးလည်းကျွန်တော်တို့ကအကြောင်းပြီးသေးတာပေါ့ဗျာသူတို့အရေးယူမဲ့ဆိုရင်ယူလို့ရအောင်ပေါ့ဗျာ
ဂျပန်နိုင်ငံမှာလည်းတိုကျိုမြို့မှာရှိတဲ့ကုလသမဂ္ဂရုံးချိန်မှာမြန်မာပြည်စုပေါင်းပြီးတောက်ကြနေညာကစားလို့48နိုင်ကြာအစာဟခံဆန္ဒပြရင်မြန်မာနိုင်ငံမှာအကြမ်းဖက်နှိမ်နှင်းခံရတဲ့ကိစ္စရပ်တန့်သွားစီရင်အရသာအစိုးရကိုနိုင်ငံတကာကအသိမှတ်ပြုစေရေးတောင်းဆိုနေကြပါတယ်ခင်ဗျာ။